ဒီကနေ့ကျောက်တဲ့ခရစ်စမတ်နေ့အထိမ်းအမှတ်ဖြစ်ခရစ်တော်ရဲ့မြင့်မြတ်မှုတွေကိုပုပ်ယမ်းမင်းကြီးဖရန်စစ်ကအလေးထားဟောကြားသွားတယ်လို့ကမ္ဘာတစ်ဝန်းကဒုက္ခရောက်နေရတဲ့ကလေးငယ်တွေအတွက်လည်းဆုတောင်းစကားပါလိုက်ပါတယ်။လူတွေရဲ့နှလုံးသားမှာအမောင်ဖုံးလွှမ်းလေးရှိရပေမဲ့ခရစ်တော်ရဲ့အလင်းရောင်ကပုံမကြီးမြတ်တဲ့အကြောင်းလူပုဂ္ဂိုလ်တူးချင်းမိသားစုနဲ့လူမှုဆက်ဆံရေးတွေမှာလည်းအမောင်ဖုံးနေရပေမဲ့ခရစ်တော်ရဲ့အလင်းရောင်ကပုံမကြီးမြတ်တဲ့အကြောင်းဗက်တီကန်မှာကျင်းပတဲ့ခရစ်စမတ်အခါသမယအခမ်းအနားတွင်ပုပ်ယမ်းမင်းကြီးဟောကြားသွားတာပါ။ရှိလဗန်ဒီသားနဲ့ကမ္ဘာတဝန်းနိုင်ငံတွေမှာစစ်နဲ့ပြိပခတ်ကြဒုက္ခရောက်နေရတဲ့ကလေးငယ်တွေအတွက်ခရစ်တော်ကအလင်းရောင်ဆောင်ခြင်းပေးဖို့လဲဆုတောင်းပေးသွားပါတယ်။ကမ္ဘာတဝန်းကရွှေပြောင်းနေထိုင်သူတွေတရားမျှတမှုကင်းမဲ့နေတဲ့အခြေအနေကိုလဲစင်ပီတာစ်ဘက်ဆီလီကာဘုရားကျောင်းတော်ရန်နာကနေပြည်သက်ကိုဟောကြားရမှာပုံရံမင်းအလေးထားပြောကြားသွားတာပါ။လေဗနွန်နိုင်ငံကတင်မာမှုအီရန်နိုင်ငံကလူမှုရေးရာမတိမငြိမ်အခြေအနေတွေနဲ့ယေမန်နိုင်ငံကလူသားချင်းစာနာမှုအခြေတဲတွေအပြင်တောင်အမေရိကတိုက်ကဗင်နီဇွဲလာနိုင်ငံမှာနိုင်ငံရေးပြဿနာတွေကြုံနေရတာတွေကိုလည်းထည့်သွင်းဟောကြားသွားပါတယ်။ဒီကနေ့ဆောရင်းမှာပဲကက်သလစ်ခရစ်ယာန်သာသနာပိုင်းပုပ်ယမ်းမင်းကြီးနဲ့ကန်တာဘရီကမ်းကျုပ်ဆရာတော်ဂျက်စတင်ဝဲဘီတို့ကလည်းတောင်ဆူရနိုင်ငံငင်းချင်းနဲ့တာယာဝါပြောရေးမျှော်လင့်ကြောင်းစကားပါခဲ့ကြပါတယ်။ပြန်လည်ရင်ကြားစီရင်နဲ့ညင်းရင်ကိုလိုတင့်မြတ်မဲ့လမ်းကိုလျှောက်ဖို့တောင်ဆူရနိုင်ငံရဲ့ခေါင်းဆောင်တွေတန်တိတန်ချခဲ့ကြတဲ့အပေါ်စုတောင်းမြတ်တာပို့တာတဲ့အကြောင်းလဲပူတွဲထုတ်ပြန်ခြင်းမှာဖော်ပြခဲ့ကြတာပါ။